SBS.
This is SBS Radio.
တော်ရရှိမြတ်မြဩစတြေးလျမှာအမေနေထိုင်ခွင့်ရပြီးဩစတြေးလျနိုင်ငံသားလျှောက်ဖို့အခွင့်ရလာသူအတော်များများကဩစတြေးလျနိုင်ငံသားလျှောက်ယူကြတာကိုတွေ့ရှိနေရပါတယ်။1949ခုနှစ်ကစလို့ဩစတြေးလျနိုင်ငံသားတရားဝင်ခွင့်ပြုပေးခဲ့တဲ့လူဦးရေဟာ9သန်းကျော်ရှိပါတယ်။အဓိကလှုပ်ရတဲ့ခြေလှမ်းတွေကတော့နိုင်ငံသားခံယူမဲ့လူတွေကပထမဆုံးအနေနဲ့သူတို့ဩစတြေးလျဘောမှာသစ္စာခံယူရဲဆိုတာကိုကတိပြုပြီးဩစတြေးလျတယောက်အနေနဲ့သူတို့ရဲ့ရပိုင်ခွင့်နဲ့တာဝန်ဝတ္တရားတွေကိုလက်ခံရဲဆိုတာကိုလှုံ့ဆော်ရတာဖြစ်ပါတယ်ရူဘီဖောက်ဒါဟာဘရစ်ဘင်ကိုအခြေခံထားတဲ့ migration agent ဖြစ်ပါတယ်ဩစတြေးလျနိုင်ငံသားခံယူဖို့သစ်မှရှိရမယ့်လိုအပ်ချက်တွေကသစ်မှလျှောက်ထားနိုင်ဖို့လိုအပ်ချက်တွေပြည့်စုံဖို့သေချာအောင်လှုံ့ဆော်ဖို့လိုအပ်တယ်လို့သူမကဆိုပါတယ်သူမက
The requirement for migrants is that they become permanent residents first. So even if you're in Australia on a few different visas like a student visa or a work visa, it is not considered as a permanent.
Migrant တွေအတွက်ပထမဆုံးလိုအပ်ချက်ကတော့သူတို့ Australia မှာအမြဲနေထိုင်ခွင့်ရရှိထားသူဖြစ်ရပါမယ်။သင် Australia မှာတခြား visa အမျိုးမျိုးနဲ့နေနေရင်တောင်ဥပမာကျောင်းသား visa မျိုးသို့မဟုတ်အလုပ် visa မျိုးတွေကိုအမြဲနေထိုင်ခွင့် visa လို့မစင်စားနိုင်ပါဘူး။ဒါကြောင့်နိုင်ငံသားခံယူဖို့ကပထမဆုံးအမြဲတမ်းနေထိုင်ခွင့် visa ဖြစ်ရပါမယ်။ပြီးတော့သင်အမြဲတမ်းနေထိုင်ခွင့်ရှိပြီးဩစတြေးလျမှာ၄နှစ်ကြာနေထိုင်ပြီးအမြဲနေထိုင်ခွင့်ရတာတစ်နှစ်ရှိခဲ့ရင်သင်အနေနဲ့ဩစတြေးလျနိုင်ငံသားဖြစ်လာဖို့ပြည့်မီလာမှာဖြစ်ပါတယ်။online ဘောကနေရှောက်တာကလှုပ်ဆောင်တဲ့အချိန်ပုံမှန်များစံတယ်လို့ Department of Home Affairs ကအကြံပေးထားပါတယ်။ရှောက်လာအတော်များများအတွက်နိုင်ငံသားဖြစ်ဖို့လှုပ်ဆောင်ပေးတဲ့အချိန်ကအကြံအားဖြင့်14လလောက်ကြာတယ်လို့ Department of Family and Citizenship အစီအစဉ်က Damian Kilner ကဆိုပါတယ်။ Australia နိုင်ငံသားရှောက်ထားသူကသူတို့ Australia နဲ့ပတ်သက်လို့ဘလောက်သိရှိလဲဆိုတာနဲ့နိုင်ငံသားတယောက်ရဲ့ခံစားခွင့်တွေနဲ့တာဝန်ဝတ္တရားတွေကိုနားလည်တဲ့ဆိုတဲ့စစ်ဆေးမှုကိုအောင်မြင်ရမှာဖြစ်ပါတယ်ဒေမီယန်က
It's really looking at it. Have you got a basic level of English and you know being able to sit down in front of a computer system and undertake the test
တကယ်တမ်းကြည့်တာကတော့သင်မှာအင်္ဂလိပ်ဘာသာစကားအခြေခံအဆင့်ရှိတယ်ဆိုတာကိုပါကွန်ပျူတာရှေ့မှာထိုင်နိုင်ပြီးစစ်ဆေးတာကိုလက်ခံဆောင်ရွက်နိုင်မှုဒါကအတော်လေးလွယ်ကူတဲ့လုံဆောင်မှုပါအချမ်းအားဖြင့်အဖြေအများကြီးထဲကအမှန်တကူကိုရွေးချယ်နိုင်တဲ့နိုင်ငံသားစစ်ဆေးမှုမေးခွန်းအခု20ပါရှိပြီးဒါက Australian Citizenship Our Common Bond ဆိုတဲ့ online စာဆောင်ကိုအခြေခံထားတာဖြစ်ပြီးဒါက Australia ကိုခြုံငုံသုံးသပ်ထားတာဖြစ်ပြီးသူ့ရဲ့ Democratic ယုံကြည်မှုအခွင့်အရေးအစိုးရနဲ့ဥပဒေတို့ကိုပေါ်ပြထားတာဖြစ်ပါတယ်ဒေမီယန်က
People are expected to have a look at those resource materials in preparation and then they're able to go ahead and sit the test once they're
လူတွေအဲ့ဒီမှီညာစရာအချက်လက်တွေကိုကြိုတင်ပြင်ဆင်တဲ့နေရာမှာကြည့်ထားမယ်လို့မျှော်လင့်ထားပြီးအဲ့ဒီမေးခွန်းတွေကိုသူတို့ဖြေနိုင်မယ်လို့သူတို့ယုံကြည်ခံစားရတာနဲ့အဲ့ဒီစာမေးပွဲကိုထိုင်လို့ရမှာပါဒါပေမဲ့နိုင်ငံသားဖြစ်လာလို့သူများအတွက်တဖြည်းဖြည်းအခြေအနေတွေကပုံမူခက်ခဲလာမယ်လို့ဆိုပါတယ်သူတို့အချိန်ပေါင်းများစွာနိုင်ငံသားဖြစ်ဖို့စာမိုးပွဲကိုကြားခဲ့ရင်အဲ့ဒီလူကိုပြန်လဲဖြေဆိုခွင့်ကိုခေတ္တပိတ်ပင်ဖို့ကိုပြည်ထောင်ဝန်ကြီးဌာနကလှုံ့ဆော်နေတယ်လို့ဆိုပါတယ်ဒေမီယန်က
The government has indicated some changes and one of the changes that has been indicated is 3 times and then if you do fail then there is a period of up to
အစိုးရကညွှန်ပြနေတာကပြောင်းလဲမှုတချို့ကိုလှုံ့ဆော်ဖို့ပါပြီးတော့အဲ့ဒီထဲမှာပါရာတစ်ခုကသင်3ချိန်စာမိုးပွဲထိုင်ပြီးသင်ချခဲ့ရင်အဲ့ဒီမှာ2နှစ်လောက်သင်ဆောင်ပြီးမှပြန်လာဖြေလို့ရမှာပါဒါပေမဲ့ဒီဥပဒေမူကြမ်းကိုအတည်ပြုနိုင်ဖို့ပုံမှာမူတည်ပါတယ်အခုအစိုးရကအကြံပြုနေတာကတော့လျှောက်ထားသူများကသူတို့အင်္ဂလိပ်စာဖတ်တာရေးတာနားထောင်တာနဲ့ပြောတာတို့မှာ IELTS အဆင့်9နဲ့ညီမျှတဲ့အင်္ဂလိပ်စာစာမိုးပွဲကိုသီးသန့်ဖြေဆိုဖို့အတွက်ဖြစ်ပါတယ် ဒါပေမဲ့အသက်60ကျော်အရွယ်နဲ့အသက်16နှစ်အောက်ကလေးငယ်တွေနောက်နားမကြားသူစကားပြောဖို့အဟံတားရှိသူသို့မဟုတ်မျက်စိမမြင်သူနောက်ပြီးတော့ကိုယ်ခန္ဓာသို့မဟုတ်စိတ်ပိုင်းဆိုင်ရာချိုးယွင်းနေသူများကိုဒီစာမွေးကိုဖြည့်ဆို့စရာမလိုအပ်ပါဘူးဇူလိုင်လကနေစတင်အကျုံးဝင်လာနိုင်တဲ့နောက်ထပ်အထူးကပြောင်းလဲမှုတစ်ခုကတော့အမြင်နေထိုင်ခွင့်ရရှိထားတဲ့အချိန်ကာလကိုတစ်နှစ်ကနေ၄နှစ်သို့တိုးမြင့်ဖို့ဖြစ်ပြီးဒီဥပဒေမူကြမ်းကိုပါလီမန်မှာအတည်ပြုနိုင်မှုပေါ်မှာမူတည်နေပါတယ်နိုင်ငံသားလျှောက်လွှာကိုအတည်ပြုချက်ရတာနဲ့ဥပဒေအရလျှောက်ထားသူကိုယ်တိုင်ဩစတြေးလျနိုင်ငံသားဂတိဝန်ခံချက်တည်ရယူဖို့အတွက်အခမ်းအနားကိုတည်ရောက်ရမှာဖြစ်ပါတယ်အဲ့ဒီဂတိခံဝင်ချက်ကိုယူဖို့ကပုံစံနှစ်မျိုးရှိပါတယ်တစ်ခုကဘုရားသခင်ကိုပြောဆိုထားတာပါဝင်ပြီးနောက်တစ်ခုကတော့မပါဝင်ပါဘူးဒေမီယန်က
Taking the pledge is a part of being a commitment as the final step in officially becoming an Australian citizen. So for the vast majority of people, they are required to
understand. Australia နိုင်ငံသားတရားဝင်ဖြစ်လာဖို့နောက်ဆုံးအဆင့်ကအဲ့ဒီသစ္စာခံယူမှုနဲ့ဂတိဝန်ခံချက်ပင်ဖြစ်ပါလေ။ဒါကြောင့်လူအများစုအတွက်သူတို့ကဒီဂတိဝန်ခံမှုကိုလက်ခံဆောင်ရွက်ဖို့လိုအပ်ပြီး Australia ဘောမှာသစ္စာခံယူရဆိုတာကိုပြသနိုင်ပြီးဩစတြေးလျနိုင်ငံသားတယောက်ရဲ့တာဝန်ဝတ္တရားနဲ့ခွင့်ထူးတွေကိုရဖို့ကိုလက်ခံတဲ့ဆိုတာကိုရောပါကျွန်တော်တို့ရဲ့လူမှုအသိုင်းအဝိုင်းမှာတက်ချွတဲ့အဖွဲ့ဝင်ဖြစ်ဖို့တန်တိတ်ထမ်းချထားတဲ့ဆိုတာကိုလည်းအချက်ပြတာလည်းဖြစ်ပါတယ်နှစ်စဉ်ဩစတြေးလျတဝမ်းမှာလူတသိန်းကနိုင်ငံသားခံယူတဲ့အခမ်းအနားတွေမှာပါဝင်ကြပါတယ်ဒါမျိုးအခမ်းအနားတွေကိုမြို့နယ်ကောင်စီများကဦးစီးလှုပ်ဆောင်တာဖြစ်ပြီးတနာရီကနေနှစ်နာရီလောက်ကြာတတ်ပါရင်သူတို့ရဲ့နိုင်ငံသားလျှောက်လွှာကိုအတီးပြုတ်လက်ခံလိုက်တာနဲ့ဒီအခမ်းအနားတွေကိုတက်ဖို့လျှောက်ထားသူကိုဖိတ်ခေါ်တာက3လကနေ6လအထိကြာနိုင်ပါတယ်ဒေမီယန်က
Mayor or Lord Mayor or the Chief Executive Officer of the Council, who's the presiding officer, is required to read the preamble, which is specified within the Citizenship Act, which provides
နိုင်ငံသားအုပ်ဒေမှာပေါ်ပြထားတဲ့ဥပဒေဏ္ဍာန်ကိုမြို့တော်ဝင်သို့မဟုတ်ဘွဲ့ခန့်မြို့တော်ဝင်သို့မဟုတ်ကောင်ဆယ်ရဲ့အုပ်ချုပ်ရေးမှူးကသဘာဝတိအရာရှိအနေနဲ့ဖတ်ပြဖို့လိုအပ်ပါတယ်။အဲ့ဒီမှာနိုင်ငံသို့ကျိုးစိုးလက်ခံတာသို့မဟုတ်နိုင်ငံကိုကျိုးစိုးလက်ခံတာပြီးတာနဲ့ဝန်ကြီးရဲ့သဝန်လာကိုဖတ်ပြီးတော့နိုင်ငံတော်သချင်းကိုတီးမှုတ်ပြီးတက်ရောက်လာသူများရဲ့ဂတိဝန်ခံချက်တွေကိုဖတ်ရှုရတာဖြစ်ပါတယ်။နိုင်ငံသားမရခင်က Ruby Founder ဟာ Queensland ရဲ့နေမျိုးလေးတစ်ခုမှာစာသင်အလုပ်လုပ်ကိုင်နေခဲ့သူဖြစ်ပါတယ်။၎င်းက
I actually had my citizenship ceremony on Australia Day. I wanted to do it on Australia Day on Jan 26. It was really a proud moment.
တကယ်တမ်းမှာကျမရဲ့နိုင်ငံသားခံယူတဲ့အခမ်းအနားက Australian Day မှာပါ January 26ရက်Australian Day မှာကျမလုပ်လို့ခဲ့တာပါတကယ်ကိုဂုဏ်ယူရတဲ့အချိန်ဖြစ်ပါတယ်ကျမနာမည်ကိုခေါ်လိုက်ပြီးသက်သေးခံလက်မှတ်မှာသင်ဟာ Australian နိုင်ငံသားလို့ရေးထားပါတယ်သင်ယခုချိန်ကစလို့ဒီထူးခဲ့တဲ့လူမျိုးစုနဲ့သက်ဆိုင်သွားပြီဆိုတာကိုပါဒီအခမ်းအနားကိုတက်ရောက်ဖို့နိုင်ငံသားဖြစ်လာမဲ့သူကကိုယ်ပိုင်သက်သေအထောက်အထားတွေယူလာမှာဖြစ်ပါတယ်ဒေမီယန်က
What's expected is that when somebody turns up at the ceremony, the council or our staff would check the identity of them.
ဘာကိုမျှော်လင့်ထားလဲဆိုရင်ဒီအခမ်းအနားကိုတယောက်ယောက်ရောက်လာရင် council သို့မဟုတ်ကျွန်တော်တို့ဝန်ထမ်းတွေကတက်ရောက်မဲ့လူရဲ့အထောက်အထားတွေကိုစစ်ဆေးပါတယ်။ဒါမှသာသူတို့ကဘယ်သူလဲဆိုတာကိုကျွန်တော်တို့စိတ်ချနှတ်မှာပါ။ဒါကြောင့်သူအများစုကကားမောင်း license သို့မဟုတ်နိုင်ငံကူးလက်မှတ်တို့ကိုသူတို့နဲ့ယူလာပါတယ်သောတာရှင်များခင်ဗျာဩစတြေးလျမှာအမင်းနေမယ်လို့စိတ်ဆုံးဖြတ်ထားသူများအနေနဲ့ဩစတြေးလျနိုင်ငံသားခံယူတာကအထိပ္ပယ်ရှိပါတယ်အမင်းနေထိုင်ခွင့်ရထားသူထက်ဩစတြေးလျနိုင်ငံသားဖြစ်သူကအသာရတဲ့အချက်တွေထဲမှာတချို့ကိုတင်ပြရရင်သင်နိုင်ငံသားမှာပြဿနာအခက်အခဲကြုံတွေ့ရရင်ဩစတြေးလျတန်ယုံကနိုင်ငံသားကိုသာအကူအညီပေးနိုင်တာဗီဇာကြီးမပေးရဘဲသွားနိုင်တဲ့နိုင်ငံ169နိုင်ငံရှိတာ HECS သို့မဟုတ် HELB ပညာသင်ရှင်းငွေတွေရနိုင်တာဒါတွေကတချို့အချက်တွေဖြစ်ပါတယ် SBS သတင်းဌာနကအမီချင်းယူဝမ်ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်